ဒီဇင်ဘာလ4ရက်ဗုဒ္ဓနေ့မှာလည်လာသွားမဲ့ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့ဝတ်ပြုခြင်း၌ပူဇော်မှုကဏ္ဍဖြစ်ပါတယ်။နေမိမဆာခန်းကြီးဆက်နဲ့ငွေ53ကိုဖတ်ပါမယ်။ထိုနေ့၌များစွာသောရစ်တို့ကိုပူဇော်ကြ၏။အလွန်ဝမ်းမြောက်သောအခွင့်ကိုဖျားသခင်ပေးတော်မူသောကြောင့်တာမယားနှင့်တကွဝမ်းမြောက်ခြင်းကိုပြု၍ယေရုရှလင်မြို့ဝမ်းမြောက်တန်ကိုဝေသောအရ၌ကြားရကြ၏ဆိုပြီးတော့ဖော်ပြထားပါတယ်။ပူဇော်ခြင်းဟာဝတ်ပြုခြင်းအစီအစဉ်မှာမရှိမဖြစ်ပါဝင်ပါတယ်။ဘိမဲ့တော်အတွင်ဝတ်ပြုခြင်းရစ်ကဏ္ဍကိုအထူးတလည်းထည့်သွင်းထားပါတယ်။ပူဇော်ခြင်းမျိုးစုံပါဝင်ပါတယ်ခွင့်လွန်ခြင်းရဲ့ဂတိတော်အတွက်ဒါမှမဟုတ်ဖျားရှင်ကိုဝမ်းမြောက်ရွှင်မြူးစွာကျေးဇူးတင်တဲ့တသက်ပြားချက်အဖြစ်ပါဝင်နေပါတယ်ပူဇော်တဲ့အရာတွေဟာဝတ်ပြုကိုးကွယ်ခြင်းမှာလိုအပ်သမျှကိုပြင်ဆင်ပေးပါတယ်ဝတ်ပြုကိုးကွယ်တဲ့သူတွေကနေမိမိတို့ကိုးကွယ်နေတဲ့ဖျားစစ်ဖျားမှန်ကိုတတိယစီဖို့နဲ့ကိုရောဟာဘယ်သူဘယ်ဝါဖြစ်တဲ့အကြောင်းကိုတတိယစီပါတယ်ဂတိတော်ထားရာမေရှိယကိုလည်းညွှန်ပြပါတယ်အဲ့ဒီမေရှိယဟာဝတ်ပြုကူးကွယ်နေတဲ့သူတွေအတွက်အပူဇော်ခံမဲ့သူဖြစ်တဲ့ဖျားသခင်ရဲ့တိုးတငယ်တော်ဖြစ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ခန်းကြီး1ငယ်29ငယ်36ကိုရိန္သုဩဝါဒစာပထမဆုံးခန်းကြီး5ငယ်9နဲ့ဗျာဒိတ်ကျမ်းခန်းကြီး5ငယ်6ငယ်7ငယ်23ကိုဖတ်ပါမယ်။ပူဇော်ခြင်းရဲ့အဓိပ္ပာယ်အမှန်ကိုဘယ်လိုမျိုးတွင်တင်ထားလဲဆိုတာကိုကြည့်ကြပါစို့။နတ်ဖြန်နေ့၌ယေရှုကြွလာတော်မူသည်ကိုယောဟန်သည်မြင်လင်ဤလောက၏အဖြစ်ကိုဆောင်သွားသောဖျားသခင်၏တိုးတငယ်ကိုကြည်လော့ယေရှုကြွတော်မူသည်ကိုမြင်လင်ဖျားသခင်၏တိုးတငယ်ကိုကြည်လော့ဟုဆို၏တင်းတို့သည်တဆေးမဲ့ဖြစ်သည်နှင့်အညီအသက်သောမုန်ဆိုင်ဖြစ်မိအကြောင်းဟောင်းသောတဆေးကိုတုတ်တင်ပယ်ရှင်းကြလော့အကြောင်းမူကားခရစ်တော်သည်ဟုသောငါတို့ပတ္တခါတိုးတငယ်သည်ငါတို့အဖို့ရစ်ပူဇော်ရာဖြစ်၏ထိုအခါပလင်တော်မှဆသောတတဝါလေးပါးနှင့်အသက်ကြီးသူတို့အလယ်၌အသေးသက်ပြည့်တကဲသို့သောတိုးတငယ်သည်ရက်လက်ရှိသည်ကိုငါမြင်၏ထိုတိုးတငယ်သည်မြေကြီးတစ်ပြင်လုံး၌လွတ်သောဖျားသခင်၏ဝိညာဉ်ခုနှစ်ပါးဓိဟုသောမျက်စိခုနှစ်လုံးနှင့်ဂျိုခုနှစ်ချောင်းရှိ၏ထိုသူတို့ကလည်းအသေးသက်ချင်းကိုခံခဲ့ပြီးသောတိုးတငယ်သည်တကိုးစည်းစိမ်ပညာအစွမ်းသက်တိဂုံတရေဘုံအာနုဘောကောင်းကြီးမင်္ဂလာကိုခံထိုက်တော်မူ၏ဟုကြည်သောအသံနှင့်ပြောဆိုကြ၏ကောင်းကင်မြေကြီးအောက်တမုတ်တရားအထက်အရရတို့၌ရှိသမျှသောဝိနေယတတော်အပေါင်းတို့ကပလင်တော်ပေါ်မှထိုင်တော်မူသောသူနှင့်တိုးတငယ်သည်ကဘာအဆက်ဆက်ကောင်းကြီးမင်္ဂလာဂုံဥတရေဘုံအာနုဘောအစွမ်းသက်တိရှိတော်မူစေတည်းဟုပြောဆိုကြသည်ကိုငါကြားလေ၏ဆိုပြီးတော့ဖော်ပြထားပါသည်ရှေးခေတ်ဣတိလလူမျိုးတွေဟာပူဇော်တင်လူတဲ့တရိတ်ဆန်ကိုအတိတ်ချင်းအတွက်အပြစ်လွတ်ခြင်းခံရတယ်လို့ကျင့်နေကြပါသည်အဲ့ဒီတရိတ်ဆန်တည်ဆုံးခြင်းဟာအမှန်တရားများစွာဖော်ပြနေပါတယ်။ကျွန်တော်တို့အတွက်သိခံခဲ့တဲ့ခရစ်တော်ရှိနေပြီဖြစ်တဲ့အတွက်ကြောင့်ရှေးခေတ်ဣသေလတွေထက်ကျွန်တော်တို့ဟာပိုပြီးတော့ဝမ်းမြောက်ကြရမှာဖြစ်ပါတယ်။မှတ်သားစရာအကြောင်းကတော့နေမိမဆာခန်းကြီးစက်နှစ်ငယ်53ကတပိုက်ထဲမှာပဲပျော်ရွှင်ခြင်းဝမ်းမြောက်ခြင်းတွေအကျဉ်တော်တော်များများပါဝင်တာတွေ့ရပါတယ်။ထာဝရဘုရားကိုယုံကြည်လေးမြတ်ကြောက်ရွံ့ခြင်းသဘောကိုလူတွေဟာကြီးစံရကြပါတယ်။သူတို့ရဲ့အပြစ်တွေကြောင့်ဒိဋ္ဌိဆန်ကလေးတွေကိုတတ်ရတဲ့အဖြစ်အပြစ်လွတ်ခြင်းအခွင့်ရတဲ့အတွက်ကြောင့်ဝမ်းမြောက်ပျော်ရွှင်ရပါတယ်။ထာဝရဘုရားကိုချီးကပ်တဲ့အခါမှာယုံကြည်မှုရှိရပါတယ်။ဝမ်းမြောက်မှုရှိရပါမယ်။ဆာလံကျမ်းခန်းကြီး95ရဲ့ဖော်ပြချက်မှာတော့စစ်မှန်တဲ့ဝတ်ပြုခြင်းအစီအစဉ်မှာတခြင်းဆိုတာဝမ်းမြောက်စွာဟစ်ကြွေးတာရှေ့တော်မှာကျူးရတဲ့အတန်ကိုပြုကြခြင်းတွေပါဝင်ပါတယ်။ထာဝရဘုရားရဲ့ရှေ့တော်မှာဒူးထောက်ပြက်ဖို့ကူးကွယ်ရမှာဖြစ်ပါတယ်။ဝမ်းမြောက်ခြင်းနဲ့အတူယုတိလေးမျက်ချင်းကိုပါပေါင်းဆက်ရပါမယ်။အဲ့လိုကြည်ညိုတဲ့သဘောချီးမွမ်းတဲ့သဘောနဲ့ဖန်ဆင်းရှင်ကိုဝတ်ပြုကူးကွယ်ရမှာဖြစ်ပါတယ်။